ပိန်နိုင်ငံမှာတော့ရေကြီးရေချောင်းမှုတွေကြောင့်လူ95ဦးထက်မနည်းသေဆုံးခဲ့ပြီးတော့အိုးအိမ်တွေပျက်စီးဆုံးရှုံးရသလိုလမ်းမဆက်သေးရေးတွေလည်းတက်တောက်နေပါတယ်။စပိန်နိုင်ငံတောင်ပိုင်းနဲ့ရှေ့ချမ်းဒေသတွေမှာအင်္ဂါနေ့ကဆက်လိုက်တဲ့မိုးသည်ထမ်းမှုဟာဗုဒ္ဓဦးနေ့အထိဆက်သွားပြီးတော့ရေကြီးရေချောင်းမှုတွေဖြစ်ခဲ့တာပါ။ကစေးအဖွဲ့တွေဟာရဟင်းတွေကိုတုံးပြီးတော့အိမ်တွေပေါ်မှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်ရသလိုပဲမော်တော်ယာဉ်တွေပေါ်မှာပိတ်မိနေသူတွေကိုလည်းရာဘာလှေတွေနဲ့ကယ်ထုတ်နေကြရပါတယ်။သစ်ဆုံးတဲ့အရေးအတွက်ဟာ92ဦးထိရှိသွားပြီလို့စပိန်ရှေ့ချမ်းဗလန်စီယာဒေသအရေးပေါ်ကစီးဌာနကအတည်ပြုပါတယ်။အနီးအနားမှာရှိတဲ့ကက်စတီလာလာမန်ချာဒေသမှာလည်း2ဦးသေဆုံးတယ်လို့သိရပြီးတော့တောင်ပိုင်းအန်ဒလူးစ်ဒေသမှာလည်း2ဦးသေဆုံးပါတယ်။ဗန်ဆန်ဗန်နစီယာဒေသယူတန်မြို့မှာတော့လူ6ဦးသေဆုံးပြီးတော့အတော်များများပျောက်ဆုံးနေတယ်လို့မြို့တော်ဝင်ရီကာဒိုဂဘယ်ဒွန်ကပြောပါတယ်။သစ်ဆုံးသူတွေအတွက်၃ရက်ကြာဝမ်းနဲ့ပူဆွေးမှုအဖြစ်နဲ့ကျန်လာပြီးနေမှာအခါစပြီးတော့စပိန်ဆူရကကြေညာသတ်မှတ်ပေးပါရယ်ကယ်ဆယ်ရေးလုပ်သားတွေနဲ့စစ်သား1000ကျော်ကိုရေလွှမ်းမှုရာဒေသတွေကိုဖျက်ကျက်ဆီးလွတ်ထားသလိုပဲကယ်ဆယ်ရေးပူပေါင်းဆောင်ရွက်နိုင်ဖို့အတွက်အချက်တဲကာလစီမံမှုကော်မတီတက်ကိုလည်းစပိန်ဘူဆူရကဒီပြီးတော့ဖွဲ့စည်းပေးထားပါရယ်ခင်ဗျာ